မင်္ဂလာညနေခင်းပါရှင်2019ခုနှစ်အောက်တိုဘာလ9ရက်တနင်္လာနေ့ညနေပဲ VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ19 19 25တို့ကနေဖမ်းယူနိုင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်မကတော့ဆွမျက်မှမရှင်။ဆီးရီးယားနိုင်ငံမြောက်ပိုင်းက IS စစ်သွေးကြောတဲ့အပေါ်နှိမ်နင်းနေတဲ့စစ်ဆင်ရေးမှာအမေရိကန်တပ်တွေပါဝင်တော့မှမဟုတ်ဘူးလို့အမေရိကန်အစိုးရကကြေညာလိုက်ပါတယ်။အမေရိကန်မှာတော့သမ္မတပေါ်တရားစွဲနိုင်မှုစုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ဥက္ကဋ္ဌဟာနိုင်ငံတော်သစ္စာဖောက်မှုနဲ့အပြစ်ရှိတယ်လို့သမ္မတဒေါ်နယ်ထရမ့်ကဆွဆွဲလိုက်ပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့အကြေညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။ထိပ်တန်းရောက်နိုင်ငံတကာသတင်းတွေပြီးမှာတော့ရခိုင်ပြည်နယ်ဘူးသီးတောင်ဘက်မှာဒီကနေ့မနေ့ဖြစ်ခဲ့တဲ့တိုက်ပွဲအခြေအနေနဲ့ပတ်သက်လို့အခုလိုသိကြရမှာပါ။အ
ဲ့နာပါပဲအဲ့ဒါပြီးတော့တိုက်ပွဲဖြစ်နေတာပေါ့။လုံလုံးချပွဲဝင်နေအောင်လားနေနေရှင်းတဲ့အခါမှာအေးနဲ့ထိထိမှုဖြစ်ပြီးတော့မှလူကြီးကိုကြီးဖြစ်တာ။ဘုဘကတော့ဘာအောင်ပြေ
အနောက်ပိုင်းတိုင်းစစ်ဌာနချုပ်တမတော်ပြောခွင့်ရဗိုလ်မှူးကြီးဝင်းစော်ဦးရဲ့ပြောပြချက်နဲ့အတူနားဆင်ရမှာဖြစ်ပါတယ်။တခါဒီနေပြည်တော်ကတပ်ငယ်မထိမှုမှအပြန်အလှန်တရားစွဲဆိုနေကြတဲ့အခြေအနေကိုလည်းပြောပြပေးဦးမှာပါ။နိုင်ငံတကာသတင်းလွှာမှာတော့အီရတ်နိုင်ငံအတွင်းမှာတပတ်အတွင်းမှာပဲလူ100ကျော်သေဆုံးခဲ့တဲ့ဆန္ဒပြပွဲတွေဘာကြောင့်ဖြစ်ခဲ့သလဲဆိုတာလည်းသိကြရမှာပါရှင်။အခုရင်ဆုံးတော့တနင်္လာနေ့ညနေခင်းထိပ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်အောင်တို့ပြောပြပေးပါမယ်ရှင်။
ဆီးရီးယားနိုင်ငံမြောက်ပိုင်းက IS စစ်သွေးကြောတဲ့အပေါ်နှိမ်နင်းနေတဲ့စစ်ဆင်ရေးမှာအမေရိကန်တပ်တွေပါဝင်တော့မှာမဟုတ်ဘူးလို့အမေရိကန်အစိုးရကကြေညာလိုက်ပါတယ်။ IS တွေသိမ်းပိုက်ထိန်းချုပ်ခဲ့တဲ့နေရာတွေအပေါ်အနိုင်ရအောင်တိုက်ခိုက်ပေးခဲ့တဲ့အမေရိကန်တပ်တွေအနေနဲ့နောင်စစ်ဆင်ရေးတွေမှာပါတော့မှာမဟုတ်ဘူးလို့သမ္မတဒေါ်နယ်ထရမ့်ကတူရကီသမ္မတရီဂျက်ပ်တာရဲ့အာဒိုဝန်နဲ့တနင်္ဂနွေနေ့ကဖုန်းဆက်သွယ်စကားပြောစဉ်အသိပေးခဲ့တယ်လို့အင်ဂျီရောကသတင်းထုတ်ပြန်ပါတယ်။အခုလိုလုံးလိုက်တဲ့အတွက် IS တွေကိုချိန်မုံနေတဲ့စစ်စင်ရေးမှာဆိုးကျိုးတက်ရောက်မှုတွေရှိလာလိမ့်မယ်လို့ Guards လူမျိုးတွေဥဆောင်တဲ့ Syrian Democratic Forces SDF တပ်ပေါင်းစုကတုံ့ပြန်ခဲ့ပါတယ်။တူရကီနဲ့ထိစပ်နေတဲ့ Syria နိုင်ငံနေရာတွေကနေ American တပ်တွေရုတ်သွင်းသွားပြီလို့ SDF တပ်တွေကပြောပါတယ်။ Guards တွေ Arab တွေ Syria လူမျိုးတွေအနေနဲ့ကိုယ့်အမျိုးကိုကာကွယ်ဖို့ခိုင်ခိုင်မာမာစူးစီးပြီးတော့ SDF တပ်နဲ့အတူရပ်ကြပါဖို့လဲ SDF ရဲ့ကြေညာချက်ထဲမှာတိုက်တွန်းထားပါတယ်။ဆီးရီးယားက IS စစ်သွေးကြောအဖွဲ့ကိုနိုင်အောင်တိုက်နိုင်ခဲ့တဲ့တိုက်ပွဲတွေမှာကတ်ပြည်သူစစ်အဖွဲ့တွေရဲ့အခန်းကအဓိကပါဝင်ပါတယ်။အဲ့ဒီအဖွဲ့တွေကိုတူရကီကအကြမ်းဖက်အဖွဲ့တွေဖြစ်နေသတ်မှတ်ထားတာပါ။ SDF တပ်ပေါင်းစုတွေမှအဓိကပါတဲ့ YPG အဖွဲ့ဟာတူရကီမှာကိုပိုင်အုပ်ချုပ်ရေးတောင်းနေတဲ့ PKK သဘုံအဖွဲ့ခွဲဖြစ်တယ်လို့တူရကီကမြင်ပါတယ်။ American ကတော့ PKK နဲ့ YPG ကွဲတယ်လို့ဆိုပြီးတော့ YPG တပ်တွေအများစုပါဝင်တဲ့ SDF တပ်ပေါင်းစုတွေအပေါ်စစ်ရေးအထောက်ပံ့တွေပေးခဲ့တာဖြစ်ပါတယ်။
အမေရိကန်သမ္မတကိုတရားစွဲဆိုဖို့စုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပီလိုစီရဲ့လှုပ်ရည်ဟာပြစ်မှုကြီးကျွလွန်တာဖြစ်တယ်လို့သမ္မတထရမ့်ကဆွဆဲပြောဆိုပြီးတော့ဒါဟာနိုင်ငံတော်တစ္ဆာဖောက်မှုဖြစ်တယ်လို့တောင်ဆိုပါတယ်။ဒါဟာဖွဲ့စည်းပုံခြေခံဥပဒေပါစီမင်းစည်းကမ်းအတိုင်းပြစ်မှုကျွလွန်တဲ့သမ္မတကိုယာရုကဖယ်ရှားနိုင်တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌကလည်းအလားတူပြစ်မှုကြီးကျွလွန်တယ်ဆိုတာမျိုးတနင်္ဂနွေနေ့နှောင်းပိုင်းမှာ Twitter မှာ Trump ကရေးသားခဲ့တာပါ။ဒါ့အပြင်သမ္မတရဲ့လုပ်ရည်တင်နဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌ Adam Schiff ကိုလည်းသမ္မတကထက်လောင်းပုတ်ခတ်ဝေဖန်ပါတယ်။ Ukraine သမ္မတ Volodymyr Zelensky နဲ့ Trump တို့ဖုံးပြောတဲ့ကိစ္စကို Mr. Schiff အနေနဲ့မဟုတ်မမှန်ပုံကြီးချက်ပြောဆိုတာကို Nancy Pelosi ကလည်းသိတယ်လို့ Trump ကပြောပါတယ်။သမ္မတနှစ်ဦးဖုံးပြောတဲ့အကြောင်းအရာတွေကိုဖတ်လိုက်ရတဲ့အခါမှာဒါဟာစံတင်လောက်တဲ့ကြိုတင်ကြံစည်တဲ့ရာဇဝတ်ပြစ်မှုကြီးလိုပါပဲလို့ Schiff ကဒီအောက်လွတ်တော်ကော်မတီကြားနာပွဲတစ်ခုမှာပြောကြားခဲ့တာပါ Shift ရဲ့ဒီပြောဆိုမှုဟာရည်စရာကောင်းလွန်တာကြောင့်ပြက်လုံးတော်ထတ်ထုတ်စရာမလိုလောက်အောင်ကိုရည်စရာကောင်းလွန်နေပါပြီလို့ Trump က Twitter မှာရေးသားခဲ့ပါတယ်သမ္မတကိုတရားစွဲဆိုနိုင်အောင်အခုခါမှာအောက်လွတ်တော်ထောက်လှမ်းရေးကော်မတီနိုင်ငံခြားရေးစီကံထင်သေးရေးကော်မတီတွေကနေဒီအစ်စ်မြင့်အစိုးရအရာရှိတာဝန်ရှိသူတွေကိုခေါ်ယူစုံစမ်းစစ်ဆေးနေပါပြီအင်္ဂါနေ့မှာတော့ဥရောပသမဂ္ဂဆိုင်ရာ American သမ္မတ Matt Gordon ဆောင်လန်ဟာဒီအော်လတော်ကော်မတီရှေ့မှောက်မှာစစ်ဆေးခံရမှာဖြစ်ပြီးတော့တောက်ကြနေကြရင်ယူကရိန်းဆိုင်ရာအမေရိကန်သမ္မတ Marie Yovanovitch ဟာတူတာဝန်ကြရာကနေပြန်လာပြီးတော့ကြားနာပွဲမှာစစ်ဆေးခံရမှာဖြစ်ပါတယ်။ဒါအပြင်နိုင်ငံခြားရေးဌာနအင်ဘီရော်နဲ့သမ္မတရဲ့ပုဂ္ဂိုလ်ရေးဆိုင်ရာရှေ့နေ Rudy Giuliani တို့အနေနဲ့ဒီလိုစုံစမ်းစစ်ဆေးရမှာလိုအပ်တဲ့တပ်သေးခံဆောင်ရွက်စာရဲတွေကိုပေးပို့ဖို့အော်လတော်ကတောင်းခံထားပါတယ်ခင်ဗျာ။
ဣရတ်နိုင်ငံကအစိုးရဆန့်ကျင်ဆန္ဒပြသူတွေကိုကင်တွယ်တဲ့နေရာမှာလုံတဲ့နဲ့အတိုင်းမလုပ်ခဲ့တဲ့လုံခြုံရေးအဖွဲ့ဝင်တွေအနေနဲ့သူတို့လုံရအတွက်တာဝန်ခံရမယ်လို့ဣရတ်အာဏာပိုင်တွေကဒီကနေ့အာမခံလိုက်ပါတယ်။ ဒီမှာမှုတွေကိုပြေလျော့သွားစေဖို့ရည်ရွယ်တဲ့အနေနဲ့ဘက်ဒက်မြို့တော်အရှေ့မြောက်ဖက်ဆာဒါစစ်တီအရက်ကနေစစ်တပ်ကိုလည်းရုတ်သိမ်းခဲ့ပါတယ်။ဆန္ဒပြသူတွေနဲ့လုံခြုံရေးတွေကြားညဘက်ဖြစ်ခဲ့တဲ့ပဋိပက္ခအတွင်းမှာ73ယောက်ထပ်မင်းနဲ့တည်ဆုံခဲ့ပါတယ်။အများပြည်သူအတွက်ပေးတဲ့ရေမိဆတဲ့ဝန်ဆောင်မှုတွေညံဖြစ်တာနဲ့အလောက်ကန်ရှားပါမှုတွေအပေါ်မကျေနပ်လို့စားခဲ့တဲ့တောင်းဆိုမှုတွေကနေအစိုးရတာဝန်ရှိသူတွေအာခရီလိုက်စားမှုတိုက်ဖျက်ရေးအဆုံးသတ်ဖို့အထိပါတောင်းဆိုလာကြပါတယ်။လွန်ခဲ့တဲ့တပတ်လောက်ကစပြီးဘက်ဒက်မြို့တော်နဲ့တောင်ပိုင်းကမြို့တချို့မှာဆန္ဒပြမှုတွေအတွင်းမှာတေဆုံးသူဟာ100ကျော်ရှိနေပါပြီ။လုံခြုံရေးတပ်ဖွဲ့ဝင် 1200 ကျော်အပါအဝင်ထိခိုက်ဒဏ်ရာရသူ 6000 ကျော်ရှိတယ်လို့အီရတ်ပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရကစနေနေ့ကပြောပါရယ်။ဆန္ဒပြသူတွေတောင်းဆိုမှုကိုတုံ့ပြန်နိုင်ဖို့အတွက်ပြုပြင်ပြောင်းလဲရေးအစီအစဉ်တစ်ခုကိုအီရတ်ကက်ဘိနက်ဝန်ကြီးအဖွဲ့ကတနင်္ဂနွေနေ့ကထုတ်ပြန်ပါရယ်။စည်ရဲသားမိသားစုတွေအတွက်လူမှုဖူလုံရေးအထောက်အပံ့တွေအလုံးလက်မဲ့ကလေးငယ်တွေအတွက်တင်နန်းပေးမဲ့အလုံးလက်မဲ့လူငယ်တွေအတွက်တင်နန်းပေးမဲ့အစီအစဉ်တွေပါဝင်ပါတယ်။ဆန္ဒပြသူတွေနဲ့တွေ့ဆုံပြီးတော့သူတို့တောင်းဆိုချက်တွေကိုနားထောင်ဖို့လိုလာတယ်လို့လည်းဝန်ကြီးချုပ်အက်ဒဲလ်အဗ်ဒူလ်မက်ဒီကသူ့ရဲ့ကက်ဘိနက်အဖွဲ့ကိုပြောထားပါတယ်။လွန်ခဲ့တဲ့တစ်နှစ်လောက်ကမှအစိုးရဖွဲ့ထားတဲ့ဝန်ကြီးချုပ်အက်ဒဲလ်မက်ဒီအတွက်အခုဆန္ဒပြမှုကြီးဟာအကြီးအကျယ်စိန်ခေါ်မှုကြီးတစ်ခုဖြစ်နေပါတယ်။
Afghanistan မှာရှိတဲ့ background Afghan American ပူရဲထင်းသိမ်းစခန်းကနေအစစ်မြင့် Taliban အဖွဲ့ဝင်10ဦးကိုပြန်လွှတ်ပေးလိုက်ပါတယ်။တစားကန်အဖြစ်ဖမ်းဆီးခံရတဲ့အိန္ဒိယနိုင်ငံသား3ဦးနဲ့လဲလှယ်ဖို့အတွက်သူတို့ကိုအခုလိုလွှတ်ပေးလိုက်တာပါ။နှစ်ဖက်အကျဉ်းသားတွေကို Afghan မြောက်ပိုင်း Baghlan ပြည်နယ်ထဲမှာလဲလှယ်ခဲ့တာဖြစ်တယ်လို့ Taliban သဘုံတွေကတနင်္ဂနွေနေ့မှာကြေညာပါတယ်။ပြန်လွှတ်လာတဲ့အထက်ထဲမှာ Taliban နဲ့မြေအုပ်ချုပ်ရေးမှူးဟောင်း2ဦးလည်းပါဝင်ပါတယ်။ပြန်လွှတ်လာတဲ့ Taliban တွေကိုတခြားအဖွဲ့ဝင်တွေကကြိုးစုံနေကြတဲ့ပုံတွေကိုလူမှုကွန်ရက်မီဒီယာကတက်လာတဲ့ဗီဒီယိုတွေမှာတွေ့ရပါတယ်။ပြန်မေးဆွဲခံရတဲ့အိန္ဒိယနိုင်ငံသား3ဦးဟာအာဖဂန်နစ္စတန်နိုင်ငံဘက်ကလန်ဒေတာကလက်စစ်တားပေးဆက်ရုံဆောက်လုပ်ရေးစီမံကိန်းမှာလုပ်နေတဲ့တခြား4ဦးနဲ့အတူမနှစ်တုန်းကတစားကန်အဖြစ်ဖမ်းဆီးခံခဲ့ရတာပါ။အသေးစိတ်အချက်လက်သိရဖို့တာလီဘန်ပြောခွင့်ရဇဘီဟူလာမူဂျာဟစ်ကို VOA ကမေးမြန်းရမှာတော့သူ့အနေနဲ့အသေးစိတ်မသိရှိရသေးကြောင်းနဲ့သိရင်အကြောင်းပြန်မှမယ်လို့ပြောပါရတယ်။အာဖဂန်နစ္စတန်ရဲ့မတည်ငြိမ်တဲ့ပြည်နယ်တွေအတွင်းကဒေသတစ်စိတ်တစ်ပိုင်းဒါမှမဟုတ်တစ်ခုလုံးကိုတာလီဘန်တွေကထိန်းချုပ်ထားတာပါ။ပြီးခဲ့တဲ့သတင်းပတ်အတွင်းအမေရိကန်နဲ့တာလီဘန်ဆက်စပ်ညှိနှိုင်းသူတွေကြားပါကစ္စတန်နိုင်ငံမှာပြုလုပ်တဲ့တီးတန့်ဆွေးနွေးပွဲတွေကနေအခုလိုအချင်းသာလဲလှယ်ရေးအစီအစဉ်တွေပေါ်ပေါက်လာတာပါခင်ဗျာ။
အဲ့ဒါညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1068 MHz လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့လာနေညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။Cell တွေကအောက်ဆီဂျင်ဗမာရှိတယ်ဆိုတာသိအောင်လုပ်ပြီးတော့ရယူအသုံးချပုံကိုရှာဖွေတွေ့ရှိခဲ့တဲ့အမေရိကန်သိပ္ပံပညာရှင်2ယောက်နဲ့ဗြိတိန်သိပ္ပံပညာရှင်1ယောက်ကို2019ခုနှစ်အတွက်ဆေးပညာရပ်ဆိုင်ရာနိုဘယ်ဆုပေးဖို့ရွေးချယ်လိုက်ပါတယ်။သိပ္ပံပညာရှင်တွေဖြစ်ကြတဲ့ William Keeling, Greg Samenza နဲ့ Peter Radcliffe တို့ကိုပူးတွဲဆုပေးလိုက်တယ်လို့ဆေးပညာရပ်ဆိုင်ရာနိုဘယ်ကော်မတီအတွင်းရေးမှူးချုပ် Thomas Bellman ကဆွီဒင်နိုင်ငံ Stockholm မြို့တော်မှာဒီကနေ့ကြေညာတာဖြစ်ပါတယ်။ဆဲလ်တွေရဲ့ဇီဝဖြစ်စဉ်နဲ့ဇီဝဖြစ်ပျက်မှုတွေမှာအောက်ဆီဂျင်ပမာဏကဘလောက်တက်ရောက်မှုရှိတယ်ဆိုတာအခြေခံနားလည်အောင်လို့ဒီသိပ္ပံပညာရှင်တွေကလေ့လာခဲ့ကြတယ်လို့စုရွေးချယ်ရေးကော်မတီကပြောပါတယ်။သူတို့ရဲ့လေ့လာမှုတွေကနေသွေးရနယ်ယောဂါ၊ကင်ဆာယောဂါနဲ့တခြားယောဂါတွေကိုတိုက်ဖျက်နိုင်မဲ့နီလန်သစ်တွေရှာဖွေဖို့အထောက်အကူဖြစ်ခဲ့တယ်လို့ဒီကနေ့စုကြေညာစင်မှာပြောသွားပါတယ်။ဒေါ်လာ6သိန်းကျော်နဲ့ညီမျှတဲ့စုငွေတွေကိုသိပ္ပံပညာရှင်3ယောက်ခွဲဝေကြရမှာဖြစ်ပါတယ်။နှစ်စဉ်ပေးတဲ့နိုဘယ်ဆုတွေမှာဆေးပညာရပ်ဆိုင်ရာနိုဘယ်ဆုကိုအမြဲတမ်းအရင်ဆုံးကြေညာလေးရှိပါတယ်။
ဖိလစ်ပိုင်သမရရော်ဒရီဂိုဒူတာလေးကသူဟာခန္ဓာကိုယ်ကြွက်သားလှုပ်ရှားမှုပိုင်းဆိုင်ရာအားနည်းတဲ့နာတာရှည်အာယုံကြောဝေဒနာကိုခံစားနေရတဲ့အတွက်သူ့မျက်ခွန်တစ်ဖက်ကအမြဲအောက်တွဲကျနေရတာဖြစ်တယ်လို့စနေနေ့ကပြောပါရယ်။ရုရှားနိုင်ငံကိုအလဲပတ်သဘောရောက်ရှိနေခြင်းအဲ့ဒီမှာရှိတဲ့ဖိလစ်ပိုင်လူမှုအသိုင်းအဝိုင်းနဲ့တွေ့ဆုံလို့မှာသမရဒူတာလေးကအခုလိုပြောတာပါ။အုပ်ချုပ်ရေးပိုင်းမှာပြင်းပြင်းထန်ထန်ဆောင်ရွက်တဲ့သူအသက်84နှစ်ရှိပြီဖြစ်တဲ့သမရဒူတာလေးဟာအလုတ်တော်ဝင်နေနဲ့မအားလက်သလိုမိန်ကွန်းရှိရီပြောလေရှိသူလည်းဖြစ်ပါတယ်။သမရဒူတာတေးကျမ်းမာရေးကြဆင်းလာနေတဲ့လို့ဒီပြည်သူတွေကြားပြောဆိုနေတာတွေရှိပေမဲ့ဖိလစ်ပိုင်အစိုးရကတော့ဒါကိုထပ်ခါတလဲလဲညှင်းပယ်ခဲ့ပါတယ်ခင်ဗျာ
။ဂျပန်နိုင်ငံမြောက်ပိုင်းကမ်းလွန်မှာဂျပန်ငါးလုပ်ငန်းကင်းလှည့်ရေရင်နဲ့မြောက်ကိုရီးယားငါးဖန်ရင်တို့ဒီကနေ့မနေ့တိုက်မိလို့ရေထဲပြုတ်ကျသွားတဲ့မြောက်ကိုရီးယားတွေကိုလိုက်လံရှာနေတယ်လို့ဂျပန်အာဏာပိုင်တွေကပြောပါတယ်။ ငါခိုးဖမ်းနေတဲ့မြောက်ကိုရီးယားတင်မောပေါ်မှာတင်မောသားအယောက်20လောက်ပါပြီးတော့တချို့ကိုတော့ကယ်ဆယ်နိုင်ခဲ့တယ်လို့ဂျပန်ငါးလုပ်ငန်းဌာနပြောခွင့်ရကပြောပါတယ်ဂျပန်နိုင်ငံမြောက်ပိုင်းနိုတိုကျွန်းဆွယ်ကမ်းလွန်ယာမာတိုတိုက်ဤဆိုတဲ့နေရာမှာရေရည်နှစ်ဆင်းတိုက်မိခဲ့တာဖြစ်ပြီးတော့ဂျပန်ကင်းလှည့်ရေရည်မှာကြီးကြီးမားမားထိခိုက်မှုမရှိခဲ့ဘူးလို့ပြောခွင့်ရဆာတိုရှိကူဝါဟာရာကပြောပါတယ်ဂျပန်ကအထူးစီးပွားရေးစုံတတ်မှတ်ထားတဲ့နေရာတွေကိုမြောက်ကိုရီးယားငါးဖန်တင်မောဝင်ရောက်လာခဲ့တာဖြစ်ပြီးတော့ပြန်ထွက်သွားဖို့ဂျပန်ကင်းလှည့်တင်မောကသတိပေးနေစမှာတိုက်မိခဲ့တာလို့ပြောခွင့်ရကသတင်းတောက်တွေကိုပြောပါတယ်တင်မောနှစ်စီးဘလို့ကြောင့်တိုက်မိတယ်လဲဆိုတာနဲ့မြောက်ကိုရီးယားငါဖန်တင်မောဘလောက်ထိထိခိုက်ပျက်စီးသွားတယ်လဲဆိုတာကိုတာဝန်ရှိသူတွေစုံစမ်းနေတယ်လို့လည်းပြောပါတယ်ဂျပန်နိုင်ငံမြောက်ပိုင်းကမ်းလွန်မှာမြောက်ကိုရီးယားတွေပြည်ကြီးငါခိုးဖတ်မှုမြင့်တက်လာတဲ့အတွက်ဂျပန်ဘက်ကလည်းတိုးမြှင့်ကင်းလှည့်နေပါတယ
်အစ္စရေးနိုင်ငံမြောက်ပိုင်းမှာလူ6000လောက်နေထိုင်ခဲ့တဲ့ဒီအနှစ်9000ကျာမြို့ဟောင်းတစ်မြို့ကိုရှာဖွေတွေ့ရှိခဲ့ပါတယ်။အစ္စရေးရှေးဟောင်းဌာနတာဝန်ရှိသူတွေကဒီမြို့ဟောင်းမှာယဉ်ကျေးမှုပေါင်းစုံတွေ့ရတယ်လို့အသေးချာစီမံပြီးတော့မြို့ပြတည်ထောင်ခဲ့တာလို့လည်းဆိုပါတယ်။ဒီလိုစီစဉ်တဲ့တကြနဲ့တိစောက်ထားတဲ့ရှေးကျတဲ့မြို့တစ်မြို့တွေ့ရဖို့ဆိုတာဘလို့မှထင်မှတ်ထားတဲ့အရာမဟုတ်ဘူးလို့ရှေးဟောင်းသုတေသနပညာရှင်ဒီနာရှယ်လမ်ကပြောပါတယ်။တယ်အဗီမြို့မြောက်ဘက်ကီလိုမီတာ50လောက်ကဟာရစ်မြို့နာမှာလမ်းဖောက်နေကြတော့ကြေးခက်ကတီထောင်ခဲ့တဲ့ဒီမြို့ကိုရှာတွေ့ခဲ့တာပါရှေးဟောင်းသူတွေတနာနေမီအန်ရှွာဟာ65ဟက်တာကျဲဝန်းပြီးတော့လူနေထိုင်ရာအဆောက်အဦတွေဖျားเจ้าတွေလည်းရှိတဲ့ဒေသဖြစ်ပါတယ်ခင်ဗျာ Direct from Washington The Voice
of America VOA တနင်္လာနေ့ညနေခင်းထိတ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုအောင်အောင်တို့ပြောပြပေးခဲ့ကြတာပါရှင်။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေနားဆင်ရမယ့်အထက်မှာတော့အရင်ဆုံးရခိုင်ပြည်နယ်အတွင်းဒီမနက်ဖြစ်ခဲ့တဲ့တိုက်ပွဲသတင်းနဲ့စပါမယ်။ရခိုင်ပြည်နယ်ဘူးသီးတောင်မြို့နယ်ဘက်မှာအစိုးရတပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့ဒီကနေ့မနေ့အစောပိုင်းမှာတိုက်ပွဲဖြစ်ပွားခဲ့တဲ့အကြောင်းဒေသခံတွေကရောနှစ်ဖက်တာဝန်ရှိသူတွေကပါပြောပါတယ်။မနေ့ကလည်းရသေးတောင်မြို့နယ်အတွင်းအစိုးရတပ်ကိုဘုံခွဲတိုက်ခိုက်ခံရတယ်လို့ပစ်ခတ်မှုတွေအတွင်းရွာသားတွေလည်းစစ်ရှောင်နေကြရပါတယ်။ဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကပြောပြမှာပါရှင်
။ဟုတ်ကဲ့ပါရခိုင်ပြည်နယ်ဘူရီတောင်မြို့နယ်ကွန်းတောင်ရွာဘက်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်ဖွဲ့တို့တင်မနဲ့စိုက်ပွဲဖြစ်ပွားခဲ့တယ်လို့အနောက်ပိုင်းတန်းစစ်ဌာနချုပ်တမတော်ပြောခွင့်ရဘူမူကြီးဝင်းစောဦးကပြောပါတယ်
။အိုင်းနာပါပဲအဲ့ဒါကပြီးတော့စိုက်ပွဲဖြစ်နေတာပေါ့။လုံလုံးချက်ပွဲပေါ်နေရဟောလားနေမင်းရှင်းတဲ့အခါမှာအေနဲ့ထိတိမှုရှိပြီးတော့မှလူပြစ်ကိုရတာ။ဘုဘကတော့ဘာမှမဖြစ်ဘူး။အေးပြတ်တော့အလောင်းနဲ့မျက်တော်ကြီးလာတယ်ဘယ်လောက်ရမှတော့ကျွန်တော်
ကွန်းတောင်နဲ့ကြံညူပြင်ကျေးရွာတွေဘက်မှာစိုက်ပွဲဖြစ်တဲ့အခြေအနေကိုအေအေပြောခွင့်ရခိုင်ဒုက္ခကအခုလိုပြောပါတယ်။
ဘူးသီးတောင်မြို့နယ်ထဲမှာဆိုရင်တော့ဒီနေ့မှာတော့ဒီတရက်ပြင်ရွာနောက်ပြီးတော့ဒီကွမ်းတောင်ရွာဖက်မှာတော့အဲ့မှာတိုက်ပွဲဖြစ်တာရှိတယ်ဗျ။မြန်မာစစ်တပ်ကနေပြီးတော့ဟိုအဲ့ဒီနေရာတွေကနေပြီးတော့လက်နက်ကြီးတွေနဲ့သူတို့နေညမပြပြစ်ရှင်နေရှင်လှမ်းပြီးတော့ပြစ်နေတာရှိတယ်။ကျွန်တော်တို့ဘက်ကလည်းအဲ့ဒီလက်နက်ကြီးပြစ်တဲ့နေရာကိုတွားရောက်ပြီးတော့ရှင်းလင်းရတဲ့အနေအထားတွေရှိတယ်
။ကွမ်းတောင်ရွာသားတို့ကတော့ကွမ်းတောင်နဲ့ကြံညူပြင်ကြေးရွာတွေဘက်မှာတိုက်ပွဲပြင်းထန်ကြောင်းအတည်ပြုပြောပါတယ်။
ဒီနေ့မနေ့ပြောရင်ကျွန်တော်ဒီစီမံမှုလောက်ကပြန်ခက်ခက်ကြားရရမာမီနဲ့ကြော်တော့ကြာမှာတော့ကြီးကြီးကြီးကြီးပေါ်ထန်းတဲ့ဒီတက်လမ်းဒီအောင်တော့မှာရောင်းရတာမြန်မာတက်ကရောင်းနေရအကြမ်းစံတေးကိုကျွန်တော်မျိုးကိုလေးကကြမ်းပြရလို့ဒီကျွန်တော်လည်း
ပြီးခဲ့တဲ့စနေနေ့ကလည်းတရက်ပြင်ကျေးရွာနီးစိုင်းတင်တရမ်းမှာလုံခြုံရေးယူနေတဲ့တပ်မတော်နဲ့ရဲတပ်ဖွဲ့တွေကိုအေရခိုင်လက်နက်ကိုင်ဖွဲ့ကနေပစ်ခတ်ခဲ့ပါတယ်အေအေဖွဲ့ကနေလက်နက်ကြီးနဲ့ပြစ်ခတ်တာလို့သတ်မတော်ပြောခွေရဘူမှုချုပ်စော်မင်းထွန်းကပြောပါတယ်
။အမေလေးမိလက်ခင်တော်ကအဲ့အားကိုဖြစ်တာဆိုပါတယ်။အဲ့ဒါဆိုင်ပင်တရားကိုမပြစ်တဲ့ဟာလည်းရှိတယ်။အဲ့ဒီဘူရက်နေတာပြစ်တယ်လို့
ဒီပြစ်ခတ်တိုက်ခိုက်မှုမှာမြန်မာစစ်တပ်ဘက်ကထိခိုက်ကြဆုံးမှုတွေရှိခဲ့တယ်လို့အေအေပြောခွေရခိုင်ဒုက္ခကဆိုပါတယ်။
ကျွန်တော်တို့ဒီကြာညိုပြင်းတရားနာမှာဒီတိုက်ပွဲအပြင်းထန်ဖြစ်ခဲ့တာရှိတာပေါ့နော်မနေ့မိုးလဲအာယုံ။ဆိုတော့အဲ့ဒီမှာလည်းဘုမစစ်တပ်ဘက်ကတော့အကြဆုံးတွေတော်တော်များတာပေါ့။
မနေ့ကတော့ရတိတောင်မြို့နယ်သီဆွဲကျေးရွာမှာတပ်မတော်စစ်ကြောင်းဘုံခွဲတိုက်ခိုက်ခံရပြီးပြည်ခမှုဖြစ်စဉ်တွင်ရွာသားတွေကျေးရွာကနေတင်းရှောင်နေရတယ်လို့သီဆွဲရွာသားကိုလှစိန်ကပြောပါတယ်
။သူကတိုင်းနဲ့လာတာပေါ့စစ်တပ်ကအပေါ်ကိုတက်တာပေါ့သူကချစ်စစ်ကိုလာတာပေါ့။အေးနေမှာသူတက်တဲ့နေရာမှာမိုက်ပေါက်တွေနဲ့မိုက်ပေါက်ပြီးတယ်နဲ့ပြည်ခမှုနဲ့ကြားတာပေါ့လူတွေကတော့ရတာရအခုချစ်စစ်ရွာသားတွေနဲ့ကုန်ထွက်ပြီးနေတယ်။အဲ့ဒါအကြေးကြီးကြောက်တဲ့ကုန်ထွက်ပြီးနေတယ်
တမရော်ရီသာတင်မောကနေသီးဆွဲရွာကိုစိုက်ကပ်ရမှာလမ်းကြောင်းတွင်ဘုံကလုံးပောက်ခွဲခဲ့ပြီးမြန်မာစစ်တပ်ဘက်ကပြစ်ခတ်မှုတွေကြောင့်ရွာသားတွေလည်းကြောက်လန့်ပြီးစစ်ရှောင်နေရတာပါအနောက်ပိုင်းတန်းစစ်ဌာနချုပ်တမရော်ပြောခွေရဘူမှုကြီးဝင်းစော်ဦးကတော့သီးဆွဲရွာဘုံခွဲမှုမှာထိခိုက်မှုမရှိဘူးလို့ပြောပါတယ်သီးဆွဲရွာဘက်မှာတိုက်ပွဲဖြစ်ပွားခဲ့ကြောင်းအေအေပြောခွေရခိုင်တုကကအတည်ပြုပြောပေမဲ့လည်း တိုက်ပွဲဖြစ်စဉ်ကိုမသိရသေးဘူးလို့ဆိုပါတယ
်။ခီးစွေပဲမှာတိုက်ပွဲဖြစ်တာတော့ရှိတယ်လို့ပြောတယ်။တိုက်ပွဲအသေးစိတ်ကတော့ကျွန်တော်စီတော့ဘာမှမရောက်လာသေးဘူးဗျ။
ဒီရက်ပိုင်းတွင်ဗုဒ္ဓတောင်ရသိတောင်ကြောက်တော်မင်းပြဘုံလူကျုံမြို့နယ်တွေဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာပါ။လက်ရှိရခိုင်ပြည်နယ်တွင်တိုက်ပွဲတွေကြောင့်စစ်ရှောင်းရွာသားဦးရေ 9,000 နီးပါးရှိလာနေပြီဖြစ်ပါတယ်။မနေ့ကတီစင်ပါလာနဲ့တီနေသည့်အေအေနဲ့တပ်မတော်တို့ကြားတိုက်ပွဲတွေကြောင့်ဒေဆုံးသူအရသာ90နီးပါးရှိနေပြီ။ထိခိုက်ဒဏ်ရာရသူ120ကျော်ရှိနေပြီလို့ရခိုင်ရဖက်အဖွဲ့တွေကပြောပါတယ်ခင်ဗျာ။
နိုင်ကိုရင်ပြောပြခဲ့တဲ့ရခိုင်ပြည်နယ်တွေကတိုက်ပွဲအခြေအနေကိုနားဆင်ခဲ့ကြရတာပါရှင်။အခုတော့နေပြည်တော်ကတပ်ငယ်မရိမှုဘက်ကိုအလှည့်ပေးကြပါတယ်။အပြန်အလှန်တရားစွဲဆွေမှုတွေပိုတိုးလာနေတဲ့ဗစ်တိုရီယာတပ်ငယ်မရိအမှုရဲ့နောက်ဆက်တွဲအမှုတွေမှာမြန်မာနိုင်ငံရဲ့တရားစီရင်ရေးဟာမြည်သူတဦးတယောက်ရဲ့ဩဇာအာဏာလွှတ်မှုတည်ရောက်မှုမှမရှိဘဲမျှတတဲ့တရားစီရင်မှုတွေပေါ်ပေါက်လာစေဖို့အတွက်ဥပဒေပေါင်းတွင်ကနေရပ်တည်ဆောင်ရွက်သွားကြမယ်လို့မြန်မာနိုင်ငံရှိနေအသင်းများအဖွဲ့ချုပ်ကပြောလိုက်ပါတယ်။မှန်ကန်တဲ့တရားစီရင်ဆုံးဖြတ်မှုတွေရဖို့တရားဥပဒေလမ်းကြောင်းအတိုင်းဆက်သွားကြမှာဖြစ်တဲ့အကြောင်းဒီကနေ့ရုံးထုတ်မှာသက်ဆိုင်ရာရှင်တွေကပြောဆိုခဲ့ကြတာပါ။ဆက်သွယ်စုံစမ်းထားတဲ့မတ်စုမွန်စူးစီးတင်ပြထားပါတယ်ရှင်
။နေပြည်တော်မှာတည်ရှိတဲ့ Western Hill နေကလေးတိုင်းအကြောင်းမှာတော့အသက်နှစ်နှစ်ကျော်အရွယ်မိန်းကလေးငယ်တူလိမ်မိုင်းဆိုင်ရာအနိုင်ကျင့်ခံရတယ်ဆိုပြီးဆွဆွဲထားတဲ့တန်ငယ်မရိမှုဟာနိုင်ငံတော်သမ္မတရုံးပါဝင်မြန်မာနိုင်ငံတော်ဝန်ကပြည်သူတွေကစိတ်ပါဝင်စားစွာနဲ့စောင့်ကြည့်နေကြတဲ့အမှုဖြစ်ပါတယ်။ဒီမှုမှာလိုက်ပါဆောင်ရွက်ရင်းနဲ့တရားစွဲခံရတဲ့ရှင်နေတွေဆွဆွဲခံရပြီးတော့ဖမ်းဆီးထိန်းသိမ်းခံထားရသူကျောင်းကားရင်ပေါင်းအောင်ကြီးနဲ့တန်လျာဖြစ်ခဲ့ရသူညီကို2ဦးအပါအဝင်နေနာခဲ့ရသူဗစ်တိုရီယာလီကရကန်ရှင်မိသားစုဝင်တွေအတွက်မျှတတဲ့တရားစီရင်မှုရဖို့နှစ်ဖက်ရှင်တွေဘက်ကတရားဥပဒေလမ်းကြောင်းအတိုင်းဆောင်ရွက်သွားမယ်လို့ပြောဆိုထားတာပါ။ဒီကနေ့ဒုတိယအကြိမ်ရုံးထုတ်လာတဲ့ Victoria မြို့မှာတရားစွဲခံထားရတဲ့တရားခဏ်အောင်ကြီးဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေတော်စုဒါလီအောင်ကိုကျောင်းအုပ်ချုပ်ရေးမှူးတော်အုံမာလိုင်ကတရားပြန်စွဲဆိုထားတဲ့အမှုမှာတော့ဒေါ်စုဒါလီအောင်ဘက်ကအကျိုးဆောင်ရှေ့နေအဖြစ်လိုက်ပါဆောင်ရွက်ပေးနေတဲ့မြန်မာနိုင်ငံရှေ့နေအသင်းများအဖွဲ့ချုပ်ကတရားလွှတ်တော်ရှေ့နေဦးသိန်းတန်ဦးကလက်ရှိအမှုအခြေအနေပြောပြပါတယ်အခုလိုပြန်လည်တရားစွဲဆိုမှုတွေပုံများလာတဲ့အများပြည်သူကစိတ်ဝေဒစာစောင့်ကြည့်နေတဲ့ Victoria ရဲ့အမှုမှာတော့လိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှင်တွေအနေနဲ့မြန်မာနိုင်ငံရဲ့တရားစီရင်ရေးဟာမြည်သည့်အဖွဲ့အစည်းမြည်သူတဦးတယောက်ရဲ့မှာဩဇာအာဏာလွှမ်းမိုးတည်ရောက်မှုမရှိဘဲမျှတတဲ့တရားရေးစီရင်မှုတွေပေါ်ပေါက်လာစေဖို့ဥပဒေပေါင်းအတွင်းကနေရည်တည်ဆောင်ရွက်သွားကြမှာဖြစ်တယ်လို့ရှင်နေကြီးဦးသိန်းတန်းဦးကပြောပါတယ
်။ပုံစံခေါ်မှုတွေတော့အရင်ဆိုင်ရမှာပါဒါပေမဲ့ဇာတိကြရအောင်ပြန်တရားအောင်ဝဲခံတာကျွန်တော်တို့ယုံတယ်ဟုတ်ကဲ့ဒီဟာကိုဖြစ်နေတဲ့ဖြစ်စဉ်ကဟိုကျွန်တော်တို့ကဟိုဒီကိစ္စရလေးကိုလည်းဟိုတင်စားတယ်ပြည်သားကြီးစာနာပါတယ်ဟိုတစ်ဖက်ကလည်းဟိုဆွဆွဲခံရတဲ့ကလေးတွေကိုဗာဒီကြားထဲမှာပါနေဒါလည်းကျွန်တော်တို့ဟိုသူမိဘကိုကျွန်တော်တို့အကြည့်မတင်ပါဘူးကိုချင်းစားတယ်ကိုသားတမီးကြီးကိုတော့ဒုက္ခဝယ်နေတယ်ဒါသူတို့ထဲမှာလုပ်တယ်ဒါတွေလည်းကျွန်တော်တို့အပြည့်မတင်ဘူးဒါပေမဲ့အဲ့ဒီဒီဒီသားကြီးနဲ့ပတ်သက်တဲ့ဟာတဲ့ပို့ပြီးတော့တကယ်အမှန်တကယ်ဖြစ်ပွားနေတာကဒီအစီအရေးနဲ့ပတ်သက်တဲ့ institution တွေပေါ့ဗျာ။အဲဒီအစုံကတော့ဥပဒေရုံးလို့ရဲလို့နော်ဒီကကဒီတရားရုံးလို့အပါဝင်ပေါ့နော်ကျွန်တော်တို့ဖြစ်ပေါ်နေတဲ့အားတွေပေါ်မှာတိုင်တွင်ဆောင်ရွက်တဲ့ပုံတွေမှာဒီမှုကတော်တော်အရေးကြီးတယ်။နော်အထူးအဖြစ်ပြောနိုင်တာသမရယုံးကိုနိုင်ကြတဲ့စိတ်ကြည်ဝင်စရာစောင့်ကြည့်နေတယ်အမှန်တရားပေါ်ပေါက်ကိုဆိုတဲ့အနေအထားမှာဒါဟာတာမန်မှုတမှုမဟုတ်ဘူး။တာမန်ဖြစ်စဉ်မရတဲ့နော်မင်းနာသူရဲ့တစ်ခါစဒီဆွဆွဲခံယူဆိုတာမျိုးတဲ့တရားစီရင်စနစ်ရဲ့ပုံစံအထူးသဖြင့် institution တွေရဲ့တာဝန်ဝတရားကြီးတယ်မကြီးဘူးဆောင်ရွက်တာမှာဟာဒါတို့ယုံကြည်စမှုရတတ်တယ်မရတတ်ဘူးဆိုတဲ့စေတနာတရားကိုအဖြေရှာတာဖြစ်တယ်။တာဝန်ပုဂ္ဂိုလ်ကြီးပြဿနာမဟုတ်ဘူးကျွန်တော်လည်းအဲ့ဒီသဘောပါပဲဒီမှာပါဝင်ဆောင်ရွက်တယ်ဆိုတာတရားမျှတမှုပေါ်ပေါက်ဖို့အတွက်ရည်စူးတာဟာအတတ်နိုင်ဆုံးဒီမှာကျွန်တော် institution တွေကမြင်သာထင်သာတဲ့တုတ်ကန်ဆောင်မှုရှိတာလေးနဲ့မျှော်လင့်နေကြတော့ငါရောက်ပူးပေါင်းဆောင်ရွက်နေတာဖြစ်တယ်ကျွန်တော်အဲ့ဒါကိုမျှော်လင့်နေတယ်
ဒါပြင်တရားစွဲဆိုခံထားရတဲ့တရားလွှတ်တော်ရှင်နေဒေါ်စုဒါလီအောင်ဘက်ကသူ့ကိုတရားစွဲဆိုခဲ့တဲ့ Western Hill နေကလေးထိန်ကျောင်းအုပ်ချုပ်ရေးမှူးဒေါ်အုံမာလိုင်ကိုနိုင်ငံသားများရဲ့လွတ်လပ်မှုနဲ့လူပုဂ္ဂိုလ်ဆိုင်ရာလုံခြုံမှုကိုအကာအကွယ်ပေးရနိုင်လွတ်လုံပုံမှန်နဲ့တရားပြန်စွဲဆိုဖို့ပြင်ဆင်နေတယ်လို့လည်းရှင်နေကြီးဦးသိန်းတန်းဦးကပြောပါတယ်
။ဒီလိုသူကဒီရေရူသားသားတရှိနေတဲ့အောင်နေနဲ့အမှုမှာပေါ်ပေါက်တဲ့အချက်ကိုတက်တူခက်ချက်ကိုနဲ့ဖြစ်စဉ်ကိုဗီဒီယိုကိုဒါဒီ access to information ရပြန်ပြောတဲ့ကိစ္စကိုတရားစွဲခံရတယ်။ဒါဥပဒေချိုးဖောက်တယ်လို့သူစတဲ့တဲ့။ဒေါ်စုဒါလီအောင်ကပြန်တရားစွဲဖို့ရည်နေပါပြီ။သူ့ကိုနိုင်တဲ့လုံမျိုးဖွင့်ရတဲ့ကိစ္စပေါ့နော်။2019ခုနှစ်နိုင်ငံသားရဲ့ပုဂ္ဂိုလ်ဆိုင်ရာလိက္ခဏာပုဂ္ဂိုလ်ဆိုင်ရာလိက္ခဏာကိုထိပါတယ်လို့သူယူဆတဲ့အတွက်အဲ့ဒါကိုကျွန်တော်ပတ်တာရဲစခန်းပေါ့။အဲ့ဒီပတ်တာရဲစခန်းမှာ
သူ့ဖွင့်တဲ့တိုင်းချက်ဖွင့်တဲ့ကိစ္စနဲ့ပတ်သက်ပြီးအဲ့ဒါကိုထောက်ထားချောက်တိုင်းသွားယူအဲ့ဒါတွေကြည့်ဆိုရင်တော့သူလျှောက်ပါလိမ့်မယ်
ဗစ်တိုးရီးယားမှုယုံကြည်နေဇက်တိုက်စစ်ဆေးလာချိန်မှာတော့ကရကန်ရှင်ကလင်းငယ်ဗစ်တိုးရီးယားကိုယ်တိုင်ထွက်ဆိုခဲ့တဲ့တရားယုံကြည်အပြီးသူထွက်ဆိုခဲ့တဲ့အတိုင်းသတင်းမီဒီယာကိုပြန်ပြောခဲ့လို့ဆိုပြီးကလင်းငယ်အခွင့်အရေးဆိုင်ရာဖောက်ဖျက်မှုဥပဒေနဲ့တရားခဏ်အဖြစ်ဆွဆွဲခံရသူဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့ရှေ့နေဦးခင်မောင်စောရှေ့နေစုဓာလီအောင်နောက်ဗစ်တိုးရီးယားဘက်ကလိုက်ပါဆောင်ရွက်ပေးနေတဲ့တရားလူရှေ့နေဒေါ်ရွတ်နုအောင်ဗစ်တိုးရီးယားရဲ့ဖခင်အဒေါ်နဲ့ဦးလေးအပါဝင်လိုက်ပါဆောင်ရွက်ပေးနေသူဆရာဝန်တဦးကိုပါ Western Hay နေကလေးထင်းကျောင်းအုပ်ချုပ်ရေးမှူးကတရားစွဲဆိုခဲ့တာပါ။လာမယ့်အောက်တိုဘာလ9ရက်နေ့မှာတော့ Western Hay Victoria အမှုကိုစစ်ဆေးဖို့ရှိပြီးတော့လာမယ့်အောက်တိုဘာလ21ရက်နေ့မှာတော့ဒေါ်စုဒါလီအောင်ကိုတရားစွဲဆိုထားတဲ့အမှုကိုပြန်လည်စစ်ဆေးဖို့ရှိပါတယ်ရှင
်။ Russian Hay ဒီမနက်ကဟာစစ်စုရလက်ထက်တလျှောက်လုံးမှာလူခွေင်းနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂနဲ့နိုင်ငံတကာမျက်နှာစာတွေမှာစူးစူးဝါးဝါပြောဆိုဝေဖန်တာတွေခံခဲ့ရဘူးပါတယ်။အခုရွေးကောက်ပွဲနဲ့တက်လာတဲ့ NLD အရသာစုရလက်ထက်မှာလူခွေင်းကိစ္စဟာတကြော့ပြန်လူပြောများစရာဖြစ်လာတာမို့လို့အခုဒီကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီမှာမကြခင်မှာဆွေးနွေးဆုံးဖြတ်ချက်ချစရာတွေရှိနေပါတယ်။လူခွေင်းနဲ့ပတ်သက်ပြီးတော့တစ်ချိန်လုံးပြောဆိုလာခဲ့ကြသူတွေအခုတော့စုရအာဏာယူလာချိန်မှာလူခွေင်းနဲ့ပတ်သက်ပြီးတော့အမြင်များပြောင်းသွားလို့လားဒါမှမဟုတ်ရတဆူရရဲ့လုတ်ပိုင်ခွင့်ပဲနည်းနေလို့လားသရရှင်တွေဘလို့ယူဆကြပါလဲလာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်စီစဉ်မှာဒီကြောင်ဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမြန်မြန်လို့ရတဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOE မြန်မာပိုင်းကိုပို့ထားမယ်ဆိုရင်ဒိုင်းလီလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပို့ထားလို့လည်းရပါတယ်VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပါတယ်။အီးမေးလ်လိပ်စာက burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ်တော်ရှင်တွေကိုကြိုဆိုပါရစေခင်ဗျာ
။မနက်ဖြန်အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရချိန်မီဆက်သွယ်နိုင်ကြပါရဲ့ရှင်။အခုအီရတ်နိုင်ငံအတွင်းကမငြိမ်မသက်ဖြစ်နေတဲ့အခြေအနေကိုလည်းအလှည့်ပေးပါဦးမယ်။အီရတ်နိုင်ငံမှာတပတ်အတွင်းလူတရာကျော်တည်ဆုံခဲ့ရတဲ့စန္ဒပြပွဲတွေဖြစ်ပြီးနောက်ရပ်ပိုင်းအတွင်းမှာပဲပြုပြင်ပြောင်းလဲရေးစီစဉ်သစ်တရက်ကိုအီရတ်ခေါင်းဆောင်တွေကကြေညာလိုက်ပါတယ်မြို့တော်ဘက်ဒတ်မှာအင်္ဂါနေ့ကစတင်ခဲ့တဲ့စန္ဒပြပွဲတွေဟာတောင်ပိုင်းမြို့တွေကိုပါအလှည့်မြန်ကူးဆက်သွားတာကြောင့်ဒါကိုကင်တွယ်ဖို့အီရတ်အစိုးရအဖွဲ့ဟာစနေတညလုံးအစည်းအဝေးထိုင်ခဲ့ပါတယ်အလုတ်ကင်တွေရဖို့အစိုးရဝန်ဆောင်မှုစနစ်ကောင်းကောင်းရဖို့အဂရိလိုက်စားမှုတွေအဆုံးသတ်စေဖို့စတဲ့တောင်ဆိုချက်တွေနဲ့စခဲ့တဲ့စန္ဒပြမှုတွေဟာကနဦးမှငိမ့်ချတဲ့လှုပ်ရှားမှုတွေဖြစ်ခဲ့ပေမဲ့နောက်ပိုင်းမှာအကြမ်းဖက်မှုတွေဖြစ်လာတာကြောင့်အာဏာပိုင်တွေကအင်အားသုံးလူစုခွဲခဲ့ရပါတယ်။အီရတ်စန္ဒပြမှုနောက်ဆက်တွဲနောက်ဆုံးအခြေအနေတွေနဲ့ပတ်သက်လို့ VOA သတင်းတောက်ဇလာတီကာဟုပေးပို့ထားတဲ့သတင်းလွှာကိုကိုသားညိုဦးကပြောပြမှာပါရှင်
။အကြမ်းဖက်စန္ဒပြမှုတွေဖြစ်ပြီးတဲ့နောက်မြို့လယ်ကလမ်းတွေကိုရှင်းလင်းမှုတွေစတင်လုပ်နေတဲ့တနင်္ဂနွေနေ့မှာတော့ဘက်ဒတ်မြို့တော်အခြေအနေဟာငြိမ်သက်သက်ဖြစ်နေပုံရပါတယ်။စနားပြမှုတွေဟာကနဦးငင်းညမ်းစွာဖြစ်ခဲ့ပြီးမဲ့လို့လူစုခွဲပို့လာတဲ့လူငယ်တက်တွေနဲ့စနားပြသူတွေကြားရုံးဆန်ခတ်ဖြစ်တာကြောင့်အကြမ်းဖက်မှုတွေဖြစ်ပြီးတော့လူတွေထိခိုက်သေဆုံးခဲ့ရတာပါထိခိုက်သေဆုံးမှုဆင်းကိုတော့အီရတ်ပြည်ထောင်စုဝန်ကြီးဆာဒ်မန်ကအာရဗ်ဘာသာစကားနဲ့ကြေညာသွားပါတယ
် Father Saia
The number of injured
ထိခိုက်ဒဏ်ရာရသူက6100ဦးဖြစ်ပြီးသေဆုံးသူကတော့104ဦးပါအဲ့ဒီအထက်မှာလူငယ်တက်ဖွဲ့ဝင်တွေရောအရသားတွေရောစနားပြသူတွေရောပါဝင်ပါတယ်
စနားပြမှုတွေကိုနှိမ်နင်းဖို့ညမထွက်ရမိတ်ထုတ်တာတွေနဲ့အင်တာနက်လိုင်းဖြတ်တာတွေကိုအစိုးရကလုပ်ခဲ့ပါတယ်။စနားပြသူတွေထွက်လာတော့လေလူငယ်တက်တွေကမိသားပိုက်တွေတုံးပြီးတော့လူစုခွဲခဲ့ပါတယ်။အဲ့ဒီမှာစနားပြသူတချို့ကရဲတွေကိုဂဲတွေနဲ့ပစ်ပေါက်ပြီးတော့ကားတာယာတွေကိုမိရှို့ပါတယ်။ဒါပြင်အချို့နေရာတွေမှာအစိုးရရုံးတွေကိုဖျက်ဆီးတာတွေအထိဖြစ်လာပါတယ်။မင်းနဖုံးတက်ထားတဲ့သူတွေကပုဂ္ဂလိကဒသင်းဌာနနှစ်ခုရဲ့ရုံးတွေကိုဝင်းအောင်စီးနှင်းတိုက်ခိုက်တာတွေလုပ်ပါတယ်။ဒါကြောင့်လည်းပဲအမက်အယ်ကာဖာဂျီလိုမျိုးအီရတ်သတင်းတောက်တွေကဒီပေါ်မှာဒေါသထွက်ခဲ့ကြပါတယ်။
حامات ومحاولات
ရင်းမီဒီယာယုံတွေကိုမီးလောင်တဲ့တွင်ပြီးပိတ်ပစ်ဖို့ကြိုးပမ်းတိုက်ခိုက်မှုတွေလွတ်လာခဲ့ပြီးတဲ့နောက်ဝင်းကြီးချုပ်အနေနဲ့ကတိုင်းပြည်ကိုမင်းမဲ့တိုင်းပြည်အဖြစ်ခံမလားအာဏာပြစ်ရှိတဲ့တိုင်းပြည်အဖြစ်ခံမလားရွေးရတော့မှာပါအခုအချိန်တွေကတော့မင်းမဲ့တိုင်းပြည်လို့ဖြစ်နေတာပါပဲ
ဝင်းကြီးချုပ်အက်ဒယ်အက်ဒူမာဒီရဲ့တနင်္ဂနွေနေ့ညညချက်ထဲမှာတော့ဝင်းငွေနည်းသူတွေအတွက်အင်အားအစီအမံတွေအလုပ်လက်မဲ့ထောက်ပံ့ကြေးတွေနဲ့တမွေးဝမ်းကြောင်းတင်နှံတွေပေးမယ်ဆိုတာတွေပါဝင်ပါတယ
် يبقى I will go and meet them without weapons.
ဘာလဲနဲ့မှမယူပဲကျွန်တော်သူတို့ကိုတွားတွေ့ပါမယ်။အဲ့ဒီမှာသူတို့လိုလားချက်တွေကိုနားထောင်ဖို့သူတို့နဲ့အတူနိုင်အတော်ကြာစကားပြောပါမယ်။အခြေအနေတွေပြေလျော့လာမယ်ဆိုရင်တော့လာမယ့်ရက်တွေအတွင်းမှာပဲကျွန်တော်ဘက်ကလှုပ်ရှားရှိတာတွေလှုပ်ပေးဖို့အစဉ်သင့်ပါပဲ။အပြန်အလှန်အားဖြင့်တော့ ဘက်ဂရက်လန်းတွေနဲ့အခြားခရိုင်တွေကဆန္ဒပြပွဲတွေကိုရပ်ပေးဖို့ကျွန်တော်တောင်းဆိုပါတယ
်လူမျိုးရေးတပ်ဖွဲ့ဝင်တွေပဲဖြစ်ဖြစ်ဆန္ဒပြသူတွေပဲဖြစ်ဖြစ်ဆန္ဒပြမှုဖြစ်စင်မှာတည်ဆုံသွားတဲ့သူတွေကိုအာဇနီဖြစ်သတ်မှတ်ပြီးတော့သူတို့ရဲ့ကြံရေးတက်မိသားစုတွေအတွက်နိုင်ငံတော်ကနေပြီးတော့ထောက်ပံ့ပေးသွားမယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်ပါလီမန်အကြီးအကဲကလည်းဆန္ဒပြသူတွေတောင်းနေတဲ့အဂတိလေစားမှုတိုက်ဖြတ်ရေးကိုဆောင်ရွက်ပါမယ်လို့ကတိပြုခဲ့ပါတယ်စင်နစ်မှာတော့ညမထွက်ရအမေတွေကိုပြန်ရုပ်ခဲ့ပြီးအချင်းတွေအတန်တင့်ကောင်းမွန်လာတယ်လို့ဘက်ဒက်မြို့ကန်တူကပြောပါတယ
်ညမထွက်ရအမေလည်းရုပ်သွားပြီးဆိုတော့အချင်းတွေပိုကောင်းလာပါတယ်ပါလီမန်အကြီးအကဲနဲ့ဝန်ကြီးချုပ်တို့ရဲ့ဆုံးဖြတ်ချက်ကတိတွေတကယ်ဖြစ်လာမယ်လို့မျှော်လင့်ပါတယ်အီရတ်ပြည်သူတွေမှလည်းကတိကွက်တွေကြားရတာနဲ့အတော်ညင်းငွေစိတ်ပြက်နေပါပြီသူတို့ဆုံးဖြတ်တဲ့အတိုင်းတကယ်ဖြစ်လာမယ်တကယ်လုပ်မယ်လို့ပဲမျှော်လင့်ပါတယ်
ယူရန်နိုင်ငံဟာကမ္ဘာပေါ်မှာရေနံထုတ်လုပ်မှုအများဆုံးတိုင်းပြည်တစ်ခုဖြစ်ပေမဲ့လို့သူ့ပြည်သူတန်း40အတော်များများကတော့စီးရင်မွေးတည်ကြပါတယ်။ဒီလိုအခြေအနေတွေတိုးတက်လာအောင်လုပ်ပေးမယ်ဆိုပြီးတော့လွန်ခဲ့တဲ့တစ်နှစ်ကပဲအာဏာရလာတဲ့ဝန်ကြီးချုပ်အဗ်ဒူမာဒီအတွက်ကတော့အခုဒီဆရပြပွဲတွေဟာစိန်ခေါ်မှုတရားလို့ပြောရမှာဖြစ်ပါတယ်ခင်ဗျာ။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစ်စီမှာရုပ်မြင်သံကြားလိုက်မှာကြည့်ရှုနိုင်ပါသေး။နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။ဒီနေ့လာနေမှာဘောဓုတပညာပေးနဲ့ရသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါကနေပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေ၊ဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစည်းကွက်သတင်းတွေကိုတင်ဆက်ပေးနေပါသေး။ဒီအစီအစဉ်တွေကိုမြစ်စီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါသေး။VOA အစီအစဉ်နဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ
်။ညနေပိုင်းထုတ်လွှင့်ချက်တွေကို VOA Internet စာမျက်နှာ bami.voanews.com မှာလည်းနားဆင်နိုင်ပါတယ်ရှင်။နောက်နှစ်နိုင်ကြမှာထုတ်လွှင့်တဲ့ညပိုင်းအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ25 32 51နဲ့ပထမနိုင်ဝက်မှာလှိုင်းလက်မီတာ190ကနေလည်းနားဆင်နိုင်ပါတယ်။အခုတနင်္လာနေ့ညနေခင်းထိတ်တဲရောက်သတင်းတွေကိုမဆုမြတ်မောင်ကတလှည့်ပြောပြပေးပါဦးမယ်ရှင
်။ Syria နိုင်ငံမြောက်ပိုင်းက IS ဆက်သွေးကြွားတဲ့ပေါ်နှိမ့်နေတဲ့စစ်စင်ရေးမှာ American တပ်တွေပါဝင်တော့မှာမဟုတ်ဘူးလို့ American အစိုးရကကြေညာလိုက်ပါတယ်။ IS တွေသိမ်းပိုက်ထိန်းချုပ်ခဲ့တဲ့နေရာတွေအပေါ်အနံ့ရအောင်တိုက်ခိုက်ပေးခဲ့တဲ့ American တပ်တွေအနေနဲ့နောက်စစ်စင်ရေးတွေမှာပါဝင်တော့မှာမဟုတ်ဘူးလို့သမ္မတ Donald Trump ကတူရကီသမ္မတ Recep Tayyip Erdogan နဲ့တနင်္ဂနွေနေ့ကဖုန်းဆက်သွယ်ပြောကြားစဉ်အသိပေးခဲ့တဲ့အကြောင်းအင်ဂျီရောကသတင်းထုတ်ပြန်ပါတယ်။အမေရိကန်သမ္မတကိုတရားစွဲနိုင်ဖို့စုံစမ်းစစ်ဆေးနေတဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရဲ့လှုပ်ရဟာပြစ်မှုကြီးကျူးလွန်တာဖြစ်တယ်လို့သမ္မတထရမ့်ကဆွဆွဲပြောဆိုပြီးဒါဟာနိုင်ငံတော်တစ္ဆာဖောက်မှုလို့တော့မှဆိုခဲ့ပါတယ်။ဒါအပြင်သမ္မတရဲ့လှုပ်ရတွေနဲ့ပတ်သက်လို့စုံစမ်းနေတဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီဥက္ကဋ္ဌအဲဒမ်ရှစ်ကိုလည်းသမ္မတကထပ်ပြီးတော့ဝေဖန်ပါတယ်။သမ္မတကိုတရားစွဲနိုင်အောင်လို့စုံစမ်းနေတဲ့အောက်လွှတ်တော်ထောက်လှမ်းရေးကော်မတီနိုင်ငံသားရေးစီကံထိန်းသိမ်းရေးကော်မတီတွေကနေအစ်စ်မြင့်အစိုးရတာဝန်ရှိသူတွေကိုခေါ်ယူစုံစမ်းစစ်ဆေးနေချိန်မှာပဲသမ္မတကအခုလိုတိုက်ခိုက်ဝေဖန်နေတာဖြစ်ပါတယ်။အီရတ်နိုင်ငံကအစိုးရဆန့်ကျင်ဆန္ဒပြသူတွေကိုကင်တွယ်တဲ့နေရာမှာလှုပ်တဲ့တဲ့အတိုင်းမလှုပ်ခဲ့တဲ့အလုံခြုံရေးအဖွဲ့ဝင်တွေအနေနဲ့သူတို့လှုပ်ရအတွက်တာဝန်ခံရမယ်လို့အီရတ်အာဏာပိုင်တွေကဒီကနေ့အာမခံလိုက်ပါတယ်။တင်းမာမှုတွေကိုပြေလျော့သွားစေဖို့ရည်ရွယ်တဲ့အနေနဲ့ဘက်ဒက်မြို့တော်အရှေ့မြောက်ဖက်ဆာဒါစစ်တီအရက်ကစစ်တပ်ကိုလည်းရုပ်သိမ်းခဲ့ပါတယ်။ဆဲလ်တွေကအောက်ဆီဂျင်ဘယ်မှာရှိတယ်ဆိုတာသိအောင်လုပ်ပြီးတော့ရယူအသုံးချပုံကိုရှာဖွေတွေ့ရှိခဲ့တဲ့အမေရိကန်သိပ္ပံပညာရှင်2ယောက်နဲ့ဗြိတိန်သိပ္ပံပညာရှင်1ယောက်တို့ကို2019ခုနှစ်အတွက်ဆေးပညာရဆိုင်ရာနိုဘယ်ဆုပေးဖို့ရွေးချယ်လိုက်ပါတယ်ရှင်
။တနင်္လာနေ့ညနေခင်းထိတ်တဲရောက်နေတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လုပ်ရမှုကမဆုမွန်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။အခုကျမတို့အသံလှည့်နေတဲ့ Radio အစီအစဉ် PP ချင်းထုတ်လွှင့်ပေးမယ် VOE ရဲ့နေ့စဉ် TV အစီအစဉ်ကို Intercept 70နဲ့ Mia 73တို့ကနေပြီးတော့နားဆင်နိုင်ပါတယ်။သောရရှင်များနဲ့တကွမြမပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington. From Washington, this